Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်ပြည်ဝမြန်မာပိုင်းစီစဉ်ရဲ2014ခုနှစ်ဒီဇင်ဘာလ2ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပ
ါကျမဧသနာကြပါရှင်ကင်းညာနိုင်ငံရှေ့မြောက်ပိုင်းမှာဒီကနေ့အစောပိုင်းလူ36ယောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုဖြစ်ပွားပြီးနိုင်ပိုင်းတွင်မှာပဲပြည်ထရေးဝန်ကြီးနဲ့ရဲချုပ်တို့နေရာမှာလူသစ်ခန့်အံ့ကြောင်းသမ္မတကကြေညာသွားခဲ့ပါတယ်ဟောင်ကောင်မှာ Occupy Movement လှုပ်ရှားမှုကိုဦးဆောင်တဲ့ခေါင်းဆောင်သူဦးကရဲစီမှာတွားပြီးအဖမ်းခံမဲ့အစီအစဉ်ကိုဆက်လုပ်မယ်လို့ပြောသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညပိုင်းပြောပြပေးဖို့ရှိပါတယ်မတ်သိန်းကြီး
ကောင်းပါပြီရှင်စစ်တပ်ရဲ့လက်ချက်နဲ့တည်ဆုံခဲ့ရသူအလို့သတင်းထောက်ကိုပါကြီးအမှုကိုအရက်ဖက်တရားရုံးမှာစစ်ဆေးဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကအကြံပြုလိုက်ပါတယ်
။အဲဒါနိုင်ငံသားဖြစ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပါအခွင့်အရေးရတဲ့မှာလဲဒါကြောင့်ပွင့်လင်းမြင်သာမှုရှိစေရန်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပါတရားစီရင်
ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဦးစင်မြိုင်ပြောပြသွားတာပါအပြည့်အစုံကိုမကြခင်မှာနားဆင်ကြရအောင်ပါရှင်။ဒီနောက်မှာတော့မလေးရှားကဖမ်းဆီးကံမြန်မာတွေပြန်လွတ်လာတဲ့အခြေအနေနဲ့ဒီထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုဒီညပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အင်ကာနိညာချန်တိုက်ရိုက်လေလံအစီအစဉ်လဲဆွေးနွေးကြမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမိုက်အေးတန်လာကျော်နဲ့ကိုငိမ့်ချန်တို့ကကြီးညာပေးကြမှာပါ။
ကညာနိုင်ငံရဲ့အရှေ့မြောက်ပိုင်းမှာဒီကနေ့အစောပိုင်းလူ36ယောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုဖြစ်ပွားပြီးနိုင်ပိုင်းအတွင်းမှာပဲပြည်ထရေးဝန်ကြီးနဲ့ရဲချုပ်တို့နေရာမှာလူသစ်ခန့်အံ့ကြောင်းကညာသမရဦးဟရုကညာတာကကြေညာပါတယ်။ပြည်ထရေးဝန်ကြီးဂျိုးဆက်ဖ်အိုလူလန်ကူနေရာကိုလူသစ်ခန့်အံ့ပြီးတော့ရဲချုပ်ဒေးဗစ်ကီမာယိုစီကနေပြီးတော့လည်းနှုတ်ထွက်စာလက်ခံရရှိပြီလို့သမရကညာတာကကြေညာသွားတာပါ။အစ္စလာမစ်အစွန်းရောက်တွေကတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်နေတာကိုမတားဆီးနိုင်လို့ဆိုပြီးတော့သူတို့နှစ်ဦးလုံးဝေဖန်ခံနေရတာပါ။အခုလိုမဖြစ်ခင်နိုင်ပိုင်းကပဲနိုင်ငံရဲ့အရှေ့မြောက်ပိုင်းမှာလူ36ယောက်သေဆုံးခဲ့ရတဲ့ဒီကနေ့အစောပိုင်းတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဆိုမာလီယာစစ်သေးကြောအဖွဲ့အယ်ရှာဘတ်ကပြောပါရယ်မန်ဒရန်မြို့နားကကြောက်ချင်းတစ်ခုနားမှာတိုက်ခိုက်မှုဖြစ်ပွားတာပါအလုသမားတွေသူတို့ရဲ့တဲတွေထဲမှာအိပ်ပျော်နေတဲ့အချိန်မှာတနတ်သမားကပြစ်ခတ်တိုက်ခိုက်တာလို့မျက်မြင်သက်သေတွေကပြောပါရယ်အခုတိုက်ခိုက်မှုဖြစ်တဲ့ဒေသမှာပဲအရင်လတုန်းကအယ်ရှာဘတ်တနတ်သမားတွေရဲ့ပြစ်ခတ်မှုကြောင့်လူ28ယောက်သေဆုံးခဲ့ရပါတယ်ဆိုမာလီယာနိုင်ငံမှာတိုက်ခိုက်ဖို့ကညာကနေတပ်ဖွဲ့တွေစေလွတ်တဲ့ပုံမှာတိုက်ခတ်တဲ့အနေနဲ့အခုလိုတိုက်ခိုက်တာဖြစ်တယ်လို့အယ်ရှာဘတ်ကပြောပါတယ်ရှင
်။ ISO စုရဲ့ခေါင်းဆောင်အဘူဘကာအယ်ဒါဒီရဲ့မိန်းမနဲ့ကလေးကိုလက်ဘနွန်စစ်တပ်ကဖမ်းဆီးထားတယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီအမျိုးသမီးနဲ့ကလေးကိုပြီးခဲ့တဲ့10ရက်ကစီးရီးယားနယ်စပ်နာကဖမ်းဆီးရမိခဲ့ပြီးလက်ဘနွန်ကာကွယ်ရေးဝန်ကြီးဌာနကဖမ်းထားပြီးမေးမြန်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံသားထောက်လန်ရေးအဖွဲ့တွေပူးပေါင်းပြီးအခုလိုဖမ်းဆီးနိုင်ခဲ့တာလို့ Lebanon El Safi သတင်းစာကထုတ်ပြန်ပါတယ်။ဘဂါဟာဒီအနေနဲ့ IS အုပ်စုကို2010ခရဲကဦးဆောင်ခဲ့ပြီးစီးရီးယားအရှေ့ပိုင်းနဲ့အီရတ်မြောက်ပိုင်းကနယ်မြေအမြောက်အများကိုစစ်သွေးကြွတွေသိမ်းပိုက်ပြီးခရဲကဒီနှစ်အစောပိုင်းမှာမွတ်စလင်ကဘာရဲ့ခေါင်းဆောင်ကလီဖာအဖြစ်ကြေညာခဲ့ပါတယ်။ American ပြည်ထောင်စုအနေနဲ့သူ့ကိုကဘာအချမ်းဖတ်သမားအဖြစ်ကြေညာထားပြီးစုချင်းငွေဒေါ်လာ10သန်းထုတ်ထားပါတယ်။IS အုပ်စုကိုနိုင်ငံရေးအရဘလို့တိုက်ခိုက်မလဲဆိုတာကိုဆွေးနွေးဖို့နိုင်ငံပေါင်း60ပါဝင်တဲ့ဝန်ကြီးအဆင့်အစည်းအဝေးကိုမနက်ဖြန်ဗိုလ်တူးနဲ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပမှာဖြစ်ပြီး American နိုင်ငံသားဝန်ကြီး John Kerry တက်ရောက်ဦးဆောင်ဆွေးနွေးမှာဖြစ်ပါတယ်
အရှေ့လေပိုင်းကပါလက်စတိုင်းနယ်မြေကိုနိုင်ငံတစ်ခုအနေနဲ့တတ်မှတ်သင့်မသင့်ဆိုတာကိုပြင်သစ်ဥရေပြုအမတ်တွေလွှတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟုကတော့ဒီလို့ရက်ကိုအကြီးအကျယ်မှားယွင်းတဲ့လုပ်ရည်လို့ပြောပါတယ်။ဒီကနေ့မဲခွဲဆုံးဖြတ်မှုကချက်ချင်းတော့တည်ရောက်မှုရှိမှာမဟုတ်ပေမဲ့လည်းအရှေ့လေပိုင်းငင်းငင်းရေးလုပ်ငန်းစဉ်ကြန့်ကြာနေတဲ့ကိစ္စကိုဥရောပနိုင်ငံတွေစိတ်မရှိဘူးဆိုတာပြသတာဖြစ်ပါတယ်။အစ္စရေးပါလက်စတိုင်းပြည်ပခါကိုတေးချဖြည့်ရှင်းပေးနိုင်မှုရည်ရွယ်ပြီးတော့ပါလက်စတိုင်းနိုင်ငံအဖြစ်နဲ့တတ်မှတ်ဖို့ပြင်သစ်အစိုးရကိုဒီလွှတ်တော်ကမဲခွဲမှုကတောင်းဆိုမှာပါ။အစိုးရကဒီမဲခွဲဆုံးဖြတ်မှုကိုလိုက်နာဖို့တော့မလိုဘူးလို့နိုင်ငံသားရေးဝန်ကြီး Lahont Fabius ကမဲမပေးခဲ့ကြခင်မှာလွှတ်တော်မှာမိကွန်းပြောသွားခဲ့ပါရဲ့။ဒါမဲ့လည်းလက်ရှိအနေအထားကလက်ခံနိုင်စရာမရှိပါဘူး။နောက်ဆုံးအကြိမ်ဆွေးနွေးပွဲသာမအောင်မြင်ခဲ့ဘူးဆိုရင်တော့ညှိနှိုင်းနေတဲ့အခြေချအနေထိုင်မှုတွေမပါပဲပါလက်စတိုင်းကိုလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်နေပြင်သစ်ကအတိအမှတ်ပြုမယ်လို့နိုင်ငံသားရေးဝန်ကြီးကပြောသွားပါရဲ့။ဥရောပနိုင်ငံတွေကအစ္စရေးပေါ်မှာပို့ပြီးတော့စိတ်မရှင်နိုင်ဖြစ်လာနေကြတာပါအမေရိကန်တို့စီစဉ်ပေးတဲ့အပြည်လအဆွေးနွေးပွဲရက်တန်သွားရကလေးက ပါလဆိုင်တို့ကသူတို့နိုင်ငံဖြစ်တဲ့လိုချင်တဲ့နေမြေထဲမှာဂျူးခြေချအင်အားတွေတိစောက်ဖို့အတွက်အစ္စရေးကစူးစမ်းနေတာဖြစ်ပါတယ်ရှင
်။မစ္စရီပြည်နယ်ဖာဂူဆန်မြို့မှာလက်နက်မဲ့လူမဲဆဲကျော်တပ်တအူကိုလူပြူရဲရာရှိတအူကပြစ်တက်အပြီးမှာသမ္မတအိုဘားမားကနိုင်ငံတော်ဝန်ကရဲတပ်ဖွဲ့အဆင့်မြင့်တင်ရေးလှုပ်ဆောင်ဖို့ဗဟိုအစိုးရအနေနဲ့ဒေါ်လာတန်ပေါင်းများစွာပို့သုံးဖို့တိုက်တွန်းလိုက်ပါတယ
်။ I'm going to be proposing some new community policing initiativesthat will significantly expand funding and training.
ကျွန်တော်အနေနဲ့ဒေသခံရဲတပ်ဖွဲ့တွေလေ့ကျင့်ရေးနဲ့ပြည်သူတွေနဲ့ဆက်ဆံရေးလှုပ်ထုံးလုပ်နည်းအသစ်တွေအပါအဝင်ခန္ဓာကိုယ်ကင်မရာအလုံး 5,000 တပ်ဆင်တာတွေအတွက်ငွေကြေးတောင်းခံသွားမှာပါလို့ပြောသွားတာပါ။ဒီကနေ့အင်ဗျူတော်မှာပြည်သူအခွင့်အရေးလှုပ်ရှားသူခေါင်းဆောင်တွေရဲတပ်ဖွဲ့အကြီးအကဲတွေနဲ့တွေ့ဆုံပြီးအမေရိကန်နိုင်ငံတဝန်ဒေါ်လာတန်260ကျော်သုံးဖို့အတွက်သမ္မတအိုဘားမားကသူ့အစီအစဉ်ကိုတင်ပြခဲ့တာပါ။လူပြူမဟုတ်တဲ့အမေရိကန်တွေအနေနဲ့ရဲတပ်ဖွဲ့ရဲ့မျက်မျက်တတဆက်ဆံတာကိုမခံရတဲ့အတွက်လူအတိုင်းဝိုင်းနေကြမှာမယုံကြည်မှုတွေတိုးလာပြီးတိုင်းပြည်ကိုအင်အားချိနဲ့စေပါတယ်လို့ပြောသွားပါတယ်။ပြည်သူအခွင့်အရေးလှုပ်ရှားသူခေါင်းဆောင်မာတင်လူသာကင်းဦးဆောင်ခဲ့တဲ့အတလန်တာကသမိုင်းဝင်ဖျားရှိခိုးကြောင့်မှအစိုးရရှိနေချုပ်အဲရစ်ဟိုဒါကလည်းတရားရေးဌာနအနေနဲ့လူမျိုးရေးခွဲခြားမှုအဆုံးသတ်စေဖို့နဲ့ရဲတပ်ဖွဲ့အနေနဲ့ထိထိရောက်ရောက်အလုပ်လုပ်နိုင်ဖို့အတွက်အစီအစဉ်သစ်တွေလှုပ်ဆောင်မယ်လို့ကြေညာခဲ့ပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ဟောင်ကောင်မှာ Occupy Movement လှုပ်ရှားမှုကိုဦးဆောင်တဲ့ခေါင်းဆောင်3ဦးကရဲစီမှာသွားပြီးတော့ဖမ်းခံမဲ့အစီအစဉ်ကိုဆက်လုပ်မှာဖြစ်ပြီးတော့တခြားဆန္ဒပြသူတွေအနေနဲ့သူတို့အတွက်ဘေးကင်းတဲ့နေရာကိုဆုတ်ခွာကြဖို့တိုက်တွန်းသွားပါတယ်။ဆန္ဒပြခေါင်းဆောင်3ဦးဖြစ်တဲ့ Bandy Thai, Chen Kim Man နဲ့ Chu Yin Main တို့ကဗုဒ္ဓနေ့ညနေ3နာရီမှာရဲဌာနချုပ်မှာသွားပြီးတော့ဖမ်းခံမယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရဲကသူတို့ကိုဖမ်းထားမလားလွတ်မလားဆိုတာတော့မသိသေးပါဘူးသူတို့ဘက်ကဖြစ်လာတဲ့အကျိုးဆက်ကိုဘာပဲဖြစ်ဖြစ်ရင်ဆိုင်မယ်လို့ခေါင်းဆောင်တူဦးဖြစ်တဲ့ဗန်ဒီထိုင်းကအဆိုပါတယ်လမ်းတွေပေါ်မှာဆက်ပြီးတော့နေရာယူထားတဲ့သူတွေလည်းပြန်ဆုတ်ခွာပြီးတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ရည်ရှိတိုက်ပွဲဝင်သွားကြဖို့ပြင်ဆင်မှလို့တိုက်တွန်းသွားပါတယ်အခုလိုမျိုးသူတို့ဖမ်းခံကြတာကကြောက်လို့မဟုတ်သလိုရှုံးနေပြီလို့ဝန်ခံတာလည်းမဟုတ်ပါဘူးရက်ဆက်တဲ့အစိုးရကိုလူသိရှင်ကြားရှုံချတာဖြစ်တယ်လို့ Occupy Movement ရဲ့ Twitter စာမျက်နှာမှာပြောထားပါတယ်။စက်တင်ဘာလကုန်ပိုင်းမှာစတင်ဖြစ်ပွားတဲ့ဆန္ဒပြပွဲတွေဟာ2019ရွေးကောက်ပွဲကိုဒီမိုကရေစီနည်းကျကျင်းပပေးဖို့အာဏာပိုင်တွေကိုတောင်းဆိုတာဖြစ်ပါတယ်။အာဏာပိုင်တွေကတော့ဆန္ဒပြပွဲတွေဟာတရားမဝင်ဘူးလို့ပြောပြီးတော့တပိတ်စခန်းတွေကိုရှင်းလင်းဖို့အကြိမ်ကြိမ်စ조사ခဲ့တဲ့အတွက်နှစ်ဖက်ကြားမှာတိုက်ခိုက်မှုတွေဖြစ်ခဲ့ရပါတယ်ရှင်။
အခဲနေတဲ့ဘယ်ရင်ပင်လယ်ပြင်အနောက်ပိုင်းမှာနစ်မြုပ်ခဲ့တဲ့တောင်ကိုရီးယားသင်္ဘောကတင်္ဂါတဲ52ယောက်ကိုရှာမတွေ့သေးဘူးလို့ရှာဖွေသူတွေကပြောပါတယ်။လူ60လောက်တင်ဆောင်နိုင်တဲ့ဒီသင်္ဘောဟာတနင်္လာနေ့ကမုန်တိုင်းတိုင်းခံခဲ့ရပြီးရေတွေဝင်လာတဲ့အတွက်ဆွန့်ခွာခဲ့ရတာပါ။ပြင်းထန်တဲ့ရာသီဥတုနဲ့လှိုင်းလေတွေကြောင့်ရုရှားအရှေ့ဘက်ကန်ကရှာဖွေရေးလုပ်ငန်းတွေနှောင့်နှေးခဲ့ရတယ်လို့သင်္ဘောလေးစီးကိုရှာဖွေရေးအတွက်ဆေးလွတ်ထားတဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။သင်္ဘောဝင်တန်း9ဦးနဲ့ရုပ်အလောင်းတစ်ခုကိုသာပြန်တွေ့ခဲ့ပြီးနောက်ဒေဆုံးသူအရေအတွက်များမယ်လို့ခန့်မှန်းထားပါတယ်။အကယ်ဆယ်ခံရသူ9ဦးထဲက4ဦးကိုအသက်ကယ်လေးတွေပေါ်ကကယ်ဆယ်နိုင်ခဲ့ပြီးကြံလူတွေကတော့ရေပေါ်ကမျောနေတဲ့အပိုင်းအစာတွေကိုတွဲခိုနေခဲ့ကြတာပါ
။ထိုင်းဝမ်မှာသမ္မတမားယင်ချောင်းကအာနာယ Nationalist Party ဥက္ကဋ္ဌနေရာကနေပြီးတော့နှုတ်ထွက်သွားပြီဖြစ်ပါတယ်။သူ့ပါတီကပြီးခဲ့တဲ့သတင်းပတ်ဒေသနာရရွေးကောက်ပွဲမှာအကြီးအကျယ်ရှုံးနိုင်ခဲ့တာဖြစ်ပါတယ်။မကြုံစဘူးအကြီးအကျယ်ရှုံးနိုင်ခဲ့ရတာအတွက်သူ့အပြည့်အဝတာဝန်ယူကြောင်းသမ္မတမားကပြောသွားခဲ့တာကိုဒီကနေ့ထုတ်ပြန်တဲ့ပါတီကြေညာချက်မှာဖော်ပြထားပါတယ်။တရုတ်အစိုးရဘက်ကိုရင်းပြီးတော့ကွန်မန်တန်လို့လူသိများတဲ့သူရဲ့ပါတီဟာသူတို့ရဲ့အမားကန်နယ်ဖြစ်တဲ့ထိုင်ပေမြို့တော်အပါဝင်မြို့နယ်ကိုကူမှာထိတ်တန့်အုပ်ချုပ်ပိုင်းနေရာတွေကိုလက်လွတ်ခဲ့ရပါတယ်။2002ခုနှစ်ကနေ2008ခုနှစ်ထိထိုင်ဝမ်ကိုအုပ်ချုပ်ခဲ့တဲ့အဓိကအတိုက်ခံ Democratic Progressive Party ကအဲ့ဒီနေရာ9နေရာရဲ့9နေရာကိုရရှိသွားပါတယ်။အခုလိုမျိုးရှုံးနိမ့်မှုကြောင့်သမ္မတမာကသူ့ရဲ့ဒုတိယနဲ့နောက်ဆုံးသမ္မတသက်တမ်းကုံဆုံးနဲ့2016မှာသမ္မတနေရာရဖို့မကြိမ်းသေးတဲ့ Nationalist Party အတွက်နှိမ့်နာမှုထိခိုက်မှုတွေဖြစ်သွားခဲ့ရပါတယ်ရှင်
အီဘိုလာရောဂါကပ်ဆိုးကြီးကြောင့်လိုင်ဘေးရီးယား၊ဆီယာလီယွန်နဲ့ဂီနီနိုင်ငံတွေမှာစီးပွားရေးတိုးတက်မှုပြင်းပြင်းထန်ထန်ထိခိုက်ခဲ့ပြီးနိုဝင်ဘာလအစောပိုင်းကခံမှန်းထားတဲ့တိုးတက်မှုနှုန်းတွေကိုလျှော့ချနေရပြီဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကလေးလာစစ်ချက်တစ်ခုရဲ့အဆုံးသတ်မှာအခုလိုထုတ်ပြန်ခဲ့တာပါ။အီဘိုလာရောဂါမဖြစ်ခင်ကဆိုရင်အဲ့ဒီသုံးနိုင်ငံစလုံးဟာခိုင်ခိုင်မာမာတိုးတက်နေခဲ့တာပါ။အခုအခါမှာတော့လိုင်ဘေးရီးယားအနေနဲ့တစ်နှစ်ကို 1.2 ရာခိုင်နှုန်း၊ဆီရာလီယွန်အနေနဲ့400ခိုင်နှုန်းကန်သာတိုးတက်မယ်လို့ခန့်မှန်းထားပြီးဒါဟာကပ်ရောဂါမဖြစ်ခင်ကတိုးတက်နှုန်းရဲ့3-1ပဲရှိပါတယ်။ဂီနီရဲ့တိုးတက်နှုန်းဟာ 4.5 ရာခိုင်နှုန်းကနေအခုဆိုရင်3.5 ရာခိုင်နှုန်းပဲရှိပါတော့တယ်။ကပ်ရောဂါနဲ့တေဆုံးမှုတွေကြောင့်ဖြစ်တဲ့စီးပွားရေးထိခိုက်မှုတွေဟာအလုံသမားတွေဈေးဝယ်သူတွေယောဂကူးမှဆိုပြီးအပြင်းမထွက်ကြတာကြောင့်အခြေအနေတွေကပိုပြီးဆိုးရွားခဲ့ပါတယ်။နောက်ပြီးကုန်သွယ်ရေးခရီးသွားလုပ်ငန်းနဲ့တက်တူတွင်လုပ်ငန်းကတင်ပို့မှုတွေအပါအဝင်အခြားလုပ်ငန်းတွေပါရော့ကျကုန်တာကြောင့်စီးပွားရေးကပိုပြီးထိခိုက်ရပါတယ
်။ထိတ်တန့်ရသတင်းတွေကိုမအေးတန်တာကြောင့်လည်းကိုငင်းချမ်းတို့ကြီးညာပေးခဲ့တာပါ။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါရောင်းမယ်။စစ်တပ်ရဲ့ပြစ်ခတ်မှုနဲ့တေဆုံးခဲ့ရတဲ့အလွတ်သတင်းတောက်ကိုပါကြီးတေဆုံးမှုကိုနိုင်ငံသားအခွင့်အရေးနဲ့အညီအရက်ဖက်တရားရုံးမှာစစ်ဆေးဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကအကြံပြုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေအရကိုပါကြီးတေဆုံးမှုမှာတပ်ဖက်ကအချိန်နဲ့တပြေးညီပွင့်လင်းမြင်သာစွာသတင်းထုတ်ပြန်ခြင်းမပြုခဲ့သလိုတပ်တွင်းအစဉ်စဉ်ဆောင်ရွက်ရမယ့်လုံထုံးလုံနည်းတွေမှာအားနည်းချက်တွေရှိခဲ့တယ်ဆိုတာကိုလည်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဘက်ကအသေးစိတ်ထောက်ပြပြောဆိုထားပါတယ်။ဒီကနေ့ဒီဇင်ဘာလ2ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးတည်ဆုံးမှုနဲ့ပတ်သက်တဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုထုတ်ပြန်ချက်တရင်အပြည့်အစုံကိုတော့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။သမ္မတဦးသိန်းစိန်ရဲ့ညွှန်ကြားချက်နဲ့အလွတ်တရင်တော်ကိုပါကြီးတည်ဆုံးမှုအဖြစ်မှန်နဲ့လူ့အခွင့်အရေးချိုးဖောက်ခံရခြင်းရှိမရှိမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဒုက္ခထဦးစစ်မြိုင်ဦးဆောင်နဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပြီးတေဆုံးမှုဖြစ်ပွားခဲ့ရာမွန်ပြည်နယ်အထိကွင်းစင်းစစ်ဆေးခဲ့ကြတာဖြစ်ပါတယ်။ဒီစစ်ဆေးမှုတွေအတွင်းမှာအမှုဖြစ်ပွားခဲ့တဲ့နေရာမျက်မြင်သက်သေဖမ်းဆီးခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိတဲ့သူတွေထိန်းသိမ်းထားစဉ်အတွင်ပြစ်ခတ်မှုဖြစ်ခဲ့တဲ့တပ်ကတပ်မတော်အရာရှိတွေနဲ့အတူပြန်တူးဖော်ခဲ့တဲ့ကိုပါကြီးရဲ့အလောင်းကိုရင်ခွဲစစ်ဆေးခဲ့တဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေကိုအသေးစိတ်စစ်ဆေးခဲ့ကြတာပါ။ဒီဇင်ဘာလ2ရက်နေ့မှာတော့ကိုပါကြီးတေဆုံးမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုကြီးညာချက်ထုတ်ပြန်နိုင်ခဲ့ပါတယ်။ဒီကြေညာချက်ထဲမှာဖွဲ့စည်းပုံပါနိုင်ငံသားအခွင့်အရေးနဲ့အညီကိုပါကြီးရဲ့တေဆုံးမှုကိုအရက်ဖတ်ဆိုင်ရာတရားရုံးမှာစစ်ဆေးဖို့အဓိကတိုက်တွန်းအကြံပြုထားတယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကဦးဆောင်သူမြန်မာနိုင်ငံမျိုးသားလူ့ခွင့်ကော်မရှင်ဒုက္ခထဦးစစ်မြိုင်က VOA မြန်မာပိုင်းကိုပြောပါတယ
်။ဒီကတော့နှစ်ချက်ပဲရက်တပ်ဖွဲ့မှာတိမ်မှုတွေကင်းဖွင့်ထားပြီဆိုတော့ဒီအမှုကိစ္စဟာဒီဆုံးခန်းတိုင်အောင်တို့လုပ်ဖို့လိုတယ်။ဒါကိုကျွန်တော်တို့အဲတိုက်တွန်းတယ်ကျွန်တော်တို့တောင်းအားပေးတယ်အဲ့တော့ဒီတိုက်တွန်းတဲ့တောင်းအားပေးချက်ကရဲကိုလည်းပေးတာဖြစ်တယ်လို့တက်တေထွက်ဆိုဖို့လိုအပ်နေတဲ့တပ်မတော်ကိုလည်းကျွန်တော်တို့အဲတိုက်တွန်းတဲ့သဘောသိရပါတယ်နောက်ဆုံးကျွန်တော်တို့ဖော်ပြတဲ့အချက်မှာကတော့စော်ကြီးကိုအခြေခံဥပဒေပါပုံမှန် 349 ပါအကျိုးကိုကိုပါကြီးရောက်ွင့်ရှိပါတယ်သူကမှတ်ပုံနဲ့အတူကိုင်းနေဆိုတော့လည်းပဲသူကနိုင်ငံသားဖြစ်တယ်လို့ကျွန်တော်တို့ကဆုံးဖြတ်ပါတယ်ဒါကြောင့်နိုင်ငံသားဖြစ်တဲ့အတွက်စော်ကြီးကိုအခြေခံဥပဒေပါအခွင့်အရေးရတဲ့မှာလေဒါကြောင့်ပွင့်လင်းမြင်သာမှုရှိစေရန်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပါတရားစီရင်မှုမျှတမှုနောက်တရားဥပဒေအကာအကွယ်ရကွင့်ရှိတဲ့အတွက်နေဘက်တရားရုံးမှာစစ်တင်ပါတယ်လို့ဒါကိုကျွန်တော်တို့အဓိကအချက်အနေနဲ့ထောက်ခံအကြံပြုထားတာဖြစ်ပါတယ်ဗျာ
ကွင်းစင်းစစ်ဆေးချက်တွေအရာကိုပါကြီးခေါ်ကိုအောင်ကျော်နိုင်ကိုဖမ်းဆီးစစ်ဆေးစဉ်နဲ့ထိန်းသိမ်းထားစဉ်အတွင်းတက်တွင်းအစဉ်စဉ်ဆောင်ရွက်ရမယ့်လုံထုံးလုံနည်းတွေကိုရှင်းလင်းညွှန်ကြားချက်အားနည်းခဲ့တယ်လို့တေဆုံးခဲ့ပြီးတဲ့နောက်အလောင်းမြုံနယ်မှုမှတ်တမ်းတွေကိုစနစ်တကျဆောင်ရွက်ခြင်းမရှိခဲ့တာနဲ့တေဆုံးမှုနဲ့ပတ်သက်ပြီးအချိန်နဲ့တပြေးညီသတင်းထုတ်ပြန်မှုအားနည်းခဲ့တာတွေကိုလည်းစုံစမ်းစစ်ဆေးမှုထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ
်။၄ရက်နေ့တေဆုံးတာနဲ့ပတ်သက်လို့ကတော့မှန်တိုင်းပြောရင်တော့လေတပ်ဖက်ကထွက်ဆိုချက်ပဲကျွန်တော်ကရနိုင်တာပေါ့။ဆင်းဆင်းကြီးကြပ်မှုအားနည်းတာကတော့ကျွန်တော်တို့စစ်ဆေးလို့တွေ့ရှိတဲ့အချက်ကိုကျွန်တော်တို့ဖော်ပြတာပါ။ဆင်းဆင်းကျွန်တော်တို့စီမံမှုအားနည်းတယ်ကြီးကြပ်မှုအားနည်းတယ်အတွက်နောက်ဆုံးမှတေဆုံးတဲ့အဆင့်ပြောင်းဖြစ်စဉ်ကဖြစ်သွားတယ်ဆိုတဲ့သဘောမျိုးကျွန်တော်တို့တွေ့ရှိရပါတယ်။အမှန်တော့စနစ်တကျထိန်းသိမ်းမယ်ဆိုရင်တော့ဒီပုဂ္ဂိုလ်ကကိုပါကြီးကထွက်ပြေးဖို့စ조사တဲ့အဆင့်ကိုမရောက်နိုင်ဘူးလို့ကျွန်တော်တို့ကဒီလိုယူဆတာပေါ့ဗျာ။
အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်အပေါ်မှာကိုပါကြီးရဲ့မိသားစုဘက်ကဥပဒေကြိုးဆောင်ရှင်နေဥရောပဆန်းအောင်ကအခုလိုသုံးသပ်ပါတယ်
။နေဘက်တရားရုံးမှာစစ်ဆေးတင်နေဆိုတော့ညနေဆိုဒါပြီးပြီဥုံမလားဗျ။
ဒီလိုရေဘုံရဆန်တဲ့အစင်ခါသာမျိုးကတော့အခုလိုမြန်မာနိုင်ငံတစ်ခုအတွက်အငြင်းဆုံးဒုက္ခရေးကော်မရှင်ကမထုတ်ပြန်နိုင်ဘူး။ကျေပြတ်တဲ့ဒုက္ခရေးစုံစမ်းပြည်သူကြည့်အောင်တော့ကျွန်တော်ဆက်ဆောင်ရမှာပဲ။ဟုတ်ဒီဥစ္စာကိုပြည်တော်စုတရားလွတ်တော်ကျိုးလို့အဖြစ်မြင့်တဲ့နေရာမှာဆက်မှာကျွန်တော်တို့ရဲ့လူကြုံရင်အားမကန်ကြီးဖြစ်ပါ
ကာကွယ်ရေးဝန်ကြီးဌာနဘက်ကကိုပါကြီးကို KKO အဖွဲ့ရဲ့ပြန်ကြားရေးအဆင့်ရှိတဲ့ဗိုလ်ကြီးအောင်နိုင်အဖြစ်နဲ့ထုတ်ပြန်ထားတဲ့အပေါ်မှာတော့ KKO အဖွဲ့ဝင်ဖြစ်တဲ့ဆိုတဲ့အထောက်အထားအခိုင်အမာမတွေ့ရဘူးဆိုတဲ့အကြောင်းကော်မရှင်ရဲ့တုံ့သက်ချက်ဦးစင်မြိုင်ကအခုလိုရှင်းပြပါဗ
ျ။ဆိုတော့ KKO ဗိုလ်ကြီးဆိုတာနဲ့ပတ်သက်လို့တော့ကျွန်တော်တို့အနေနဲ့အတည်ပြုထောက်ထားမရရှိဘူးဆိုတဲ့သဘောကျွန်တော်တို့ဖော်ပြထားပါတယ်။သတင်းတောင်အနေနဲ့ကတော့ဒီဖက်ဆိုကြမ်းများရသူအလုပ်သတင်းတောင်ဖြစ်တယ်လို့ကျွန်တော်တို့ရှင်းရှင်းလင်းလင်းပေါ်ပြထားပါတယ်။သို့တော်လည်း KKO, DKBA, ABSCF တို့နဲ့တော့တော်တော်လေးရင်းရင်းမင်းမင်းမင်းကကဆဲတဲ့ဝင်ဝင်ဆောင်ရွက်မှုရှိတယ်ဆိုတာလည်းကျွန်တော်တို့တွေ့ရှိပါတယ
်။ကိုပါကြီးတည်ဆုံမှုရင်ခွဲစစ်ဆေးချက်တွေမှာတည်ဆုံတန်ရာတွေနဲ့ပတ်သက်လို့တွေ့ရှိချက်တွေအပေါ်ကိုပါကြီးရဲ့ဇနီးဖြစ်သူမတ်တန်နာကမှန်ကန်ရှင်းလင်းမှုမရှိဘူးလို့သူ့အမြင်အခုလိုပြောပါတယ်။
ဆင်းရဲစစ်ဆေးထုတ်တင်စရာကျွန်တော်အားနည်းချက်တွေမှတို့တွေ့တယ်။အဲ့ဒီတစ်ချက်ခံရတဲ့ပုံမှာတန်ရာနဲ့ပတ်သက်တာတွေလည်းဒီလိုပဲသူတို့ထုတ်ပြန်ကြေညာချက်ကလည်းတက်မလို့ထုတ်ပြန်ချင်ကြေညာချက်နဲ့တွဲနေတာတွေ့စဉ်းစားစရာတွေအများကြီးရှိတယ်ပေါ့နော
်အလို့သတင်းတော်ကိုပါကြီးတည်ဆုံမှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့လူ့ခွင့်ရေးအဖွဲ့တွေပါဝင်သတင်းမီဒီယာစောင့်ရှောက်ကာကွယ်ရေးအဖွဲ့ဝင်တွေနိုင်ငံတကာအဖွဲ့အစည်းတွေဘက်ကဒီအမှုကိုတရားဥပဒေနဲ့အညီလွတ်လပ်ပြီးပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေကိုတရားမျှတစွာဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းပြောဆိုနေတာလည်းဖြစ်ပါတယ်ရှင်
။မဆုမွန်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံကိုရောက်နေတဲ့နော်ဝေဘုရင်ရဲ့မြန်မာပြုပြင်ပြောင်းလဲရေးအပေါ်မှတ်ချက်ပြုပြောကြားချက်ကိုတင်ပြပေးမှာပါ။မြန်မာပြုပြင်ပြောင်းလဲရေးအပေါ်မှာအတိအမှတ်ပြုပေမဲ့လည်းငင်းချမ်းရေးလုပ်ငန်းစဉ်မှာတော့စိန်ခေါ်ချက်တွေအများအပြားရှိနေသေးတယ်လို့နော်ဝေဘီရင်ဟာရက်ကဒီကနေ့ရန်ကုန်တက္ကသိုလ်မှာပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။သူ့ရဲ့မိန့်ခွန်းအပြည့်အစုံကိုတော့ကိုရိုင်းသတင်းသွားရောက်ယူခဲ့တဲ့ VOA ရန်ကုန်ရုံးခွဲကကိုစီသူကတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်နော်ဝေနိုင်ငံဟာကာလကြာရှည်စွာပါဝင်ကူညီခဲ့တယ်လို့အနာဂတ်မှာလည်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာကူညီသွားဖို့နော်ဝေဘီရင်ကခရီးပြူပြောကြားခဲ့ပါတယ်။ပြည်ပြည်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေရဲ့စိန်ခေါ်မှုတွေကိုသတိချက်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်
။ Ladies and gentlemen, we are aware that you will encounter difficulties in your process of transition.
အခုပြောင်းဖြစ်စဉ်မှာခင်ဗျားတို့ရင်ဆိုင်ရမယ့်ခက်ခဲတွေကိုကျွန်တော်တို့နားလည်သဘောပေါက်မိပါတယ်။ပွင့်လင်းမြင်သာတဲ့စီးပွားရေးစနစ်ကိုကူးပြောင်းရမှာတော့ခင်ဗျားတို့ကြော်လာရမယ့်ခက်ခဲများစွာရှိပါလိမ့်မယ်။ဆက်ပြီးတော့ဖော်ဆောင်နေတဲ့ငင်းချမ်းရေးဖြစ်စဉ်တွေမှာလည်းစိန်ခေါ်မှုတွေရင်ဆိုင်နေရအောင်ပါပါ။ရေရှည်တည်တံ့ခိုင်မာတဲ့ငင်းချမ်းရေးရယူတိစောက်တဲ့ဖြစ်စဉ်မှာတော့အချိန်ယူရပါမယ်
။ဒီမိုကရေစီပြည့်ဝတဲ့နိုင်ငံတစ်ခုဖြစ်လာရေးမြန်မာပြည်သူတွေရဲ့စူးစမ်းမှုကိုအတိအမှတ်ပြုအားကြမိကြောင်းနော်ဝေဘီယင်ဟာဒါကရန်ကုန်တက္ကသိုလ်မှာပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
်။ In Norway We have been inspired by your commitment and your willingness to strive for values that we sometimes take for granted.
နိုဝင်နိုင်ငံသားတွေရဲ့ကိုယ်ပိုင်ရယူပိုင်ခွင့်တွေဖြစ်တဲ့ဒဏ္ဍူညီမျှမှုလွတ်လပ်မှုငြိမ်းချမ်းမှုနဲ့ဒီမိုကရေစီအစရှိတဲ့တမိုးရှိတဲ့အရာတွေကိုရယူဖို့အတွက်မြန်မာပြည်သူပြည်သားတွေကစိတ်အားထက်သန်စွာကြိုးစားအထောက်နေတာကိုကျွန်တော်တို့လေးစားမိပါတယ်။ခက်ခဲတဲ့အတိတ်ကာလတွေကိုမျှော်လင့်ချက်ရှိတဲ့အနာဂတ်အဖြစ်ပြောင်းလဲဖို့အတွက်ကြိုးစားနေကြတာကိုလည်းကျွန်တော်တို့ချီးကျူးပါတယ်။ခင်ဗျားတို့ရှစ်ဆက်လှုပ်ဆောင်ရမယ့်ခက်ခဲတဲ့ရှေ့လုပ်ငန်းစဉ်တွေမှာအထောက်အကူပေးဖို့အတွက်ကျွန်တော်တို့ဒီနေရာကိုရောက်နေရတာပါ
။မြန်မာနိုင်ငံရဲ့သဘာဝတရားစာတတွေကိုစနစ်တကျစီမံခန့်ခွဲနိုင်ဖို့နဲ့လူစွမ်းအရင်းမြစ်ဖွံ့ဖြိုးလာရေးတွေကိုဦးစားပေးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ
်။ Norway used to be a poor country. Thanks in part.
Norway နိုင်ငံဟာဆင်းရဲတဲ့နိုင်ငံတစ်ခုဖြစ်ခဲ့ပူးပါတယ်။မြန်ပြားလာတဲ့သဘာဝတရားစာတတွေကိုသတိကြီးကြီးနဲ့စီမံခန့်ခွဲနိုင်မှုတွေကြောင့်ကျွန်တော်တို့နော်ဝေပြည်သူတွေဟာကောင်းမွန်တဲ့လူမှုဘဝကိုခံစားနေရပါပြီ။အဓိကအားဖြင့်တော့ပညာရေးနဲ့ကျန်းမာရေးနယ်ပယ်တွေမှာရင်းနှီးမြှုပ်နှံပြီးတော့ကျွန်တော်တို့ရဲ့လူအရင်းအမြစ်တွေကိုဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ခဲ့တာဖြစ်ပါတယ်
။နော်ဝေပြည်ရဲ့ရန်ကုန်တက္ကသိုလ်မင်းကောင်းဟာအပြည့်သဘောဆောင်တဲ့တိုက်တွန်းမှုတွေဖြစ်တယ်လို့တရားလာသူတွေကသုံးသပ်ပါတယ်။နော်ဝေအစိုးရရဲ့မြန်မာအပေါ်အကူအညီပေးမှုတွေနဲ့နော်ဝေပြည်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်မြန်မာပြည်သူဖိုရန်လုပ်ငန်းအဖွဲ့အမှုဆောင်ဒါရိုက်တာကိုကျော်လင်းဦးကအခုလိုသုံးသပ်ပါတယ
်။လက်ရှိမှာကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကလည်းဒီနိုင်ငံကအကူအညီတွေကတော်တော်လေးလိုအပ်နေသေးတဲ့အနေအထားမျိုးဖြစ်နေတဲ့ခါကျတော့ဒီတော်ဝင်နိုင်ငံအနေနဲ့ဒီလိုကူညီတဲ့ဟာကတော်တော်လေးကိုအကျိုးရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်ဒီနေ့ဒီဘရင်ရဲ့မိန့်ခွန်းတစ်ခုမှကျွန်တော်မိန့်ခွန်းမှကျွန်တော်တစ်ခုတတိပြုလိုက်မိတာတော့ဒီနော်ဝေဆိုတာကလည်းတစ်ချိန်တုန်းကအင်မတန်ဆင်းရဲတဲ့နိုင်ငံပါပဲပေါ့နော်။ဆိုတော့ကဘာပေါ်မှာဒီလိုအချိန်တွေကနေပြီးတော့မှဒါက ကမ္ဘာအချမ်းသာဆုံးတိုင်းပြည်အလူရှင်တိုင်းပြည်တစ်ခုဖြစ်အောင်အဲတို့ကြိုးစားရုန်းကန်နေရတယ်ဆိုတဲ့ဟာကိုတွေ့ရတဲ့အခါကျတော့ကျွန်တော်တိုင်းပြည်လည်းဒီလိုကြိုးစားရုန်းကန်မှုတွေအများကြီးလုပ်ရမယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကတော့ဒီလိုကြိုးစားရုန်းကန်မှုတွေလုပ်တဲ့နေရာမှာနော်ဝေလိုတိုင်းပြည်မျိုးရဲ့အကူအညီတွေအများကြီးကျွန်တော်တို့တိုင်းပြည်အတွက်လိုအပ်တယ်လို့တော့ကျွန်တော်ထင်ပါတယ်
ယုံကြည်မှုတိဆောက်ခြင်းနဲ့ငြိမ်းချမ်းရေးရရှိရေးအတွက်စူးစမ်းခဲ့သူကရင်မျိုးသားဒေးဗစ်တော်ကိုဆွဲပြုပြီးတော့ဒေးဗစ်တော်ပညာသင်ဆုရန်ပုံငွေတစ်ခုကိုပါတီထားကြောင်းလဲယနေ့မင်ကုန်းနဲ့တဘာတဲ့ကြေညာခဲ့ပါတယ်။နော်ဝေနိုင်ငံကထောက်ပံ့မဲ့ဒေးဗစ်တော်ပညာသင်ဆုဟာမြန်မာနိုင်ငံအနှံ့ကတမိုင်းနဲ့လူမှုရေးဘာသာရပ်တွေမှာထူးချွန်ကြတဲ့ကျောင်းသားတွေကိုရွေးချယ်ထောက်ပံ့ပေးသွားမှာဖြစ်ပါတယ်။နော်ဝေဘင်ဟာဒယ်နဲ့မိဘယာဆွန်ရာတို့ဟာမနေ့ကဒီဇင်ဘာလ1ရက်နေ့မှာသမရဦးသိန်းစိန်မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတည်တံ့တွေ့ဆုံခဲ့ပါတယ်။နော်ဝေဘင်နဲ့မိဖုရားတို့ရဲ့ဒီဇင်ဘာလ1ရက်နေ့ကနေ9ရက်နေ့အထိခီးစဉ်အတွင်းရန်ကုန်မန္တလေးနေပြည်တော်ပုဂံတို့ကိုလည်ပတ်ဖို့ရှိတဲ့အပြင်လူထုအခြေပြုအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ခင်ဗျာ
ကိုစီတူရဲ့သတင်းပေးပို့ချက်ပါရှင်အခုကတော့မလေးရှားဘက်ကမြန်မာရွှေ့ပြောင်းနေရဲ့အခြေအနေကိုတင်ပြပေးပါမယ်မလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာပြီးခဲ့တဲ့ဩဂုတ်လကဗီဇာအတုနဲ့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသား52ယောက်ကိုထောင်ဒဏ်တစ်နှစ်စီချထားရကနေမြန်မာတရုံကရှေ့နေတဲ့အယူခံဝင်လိုက်ပါဆောင်ရွက်ပေးတာကြောင့်ရှာအယ်လန်တရားရုံးကနေဒီဇင်ဘာလ2ရက်နေ့ဒီကနေ့မှာကြန့်ရှိနေတဲ့ပြည်ထန်တွေကိုလူငိမ့်ချမ်းသာခွင့်ပေးချောင်ဆုံးဖြတ်ခဲ့ပြီးနေရရင်ပြန်ဖို့လွှဲမှုကြီးချက်ရေးအချုပ်ကိုလွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံကိုအလုပ်လုပ်ဖို့သွားရောက်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုအေဂျင့်တွေကဗီဇာအတုနဲ့ခေါ်လာတဲ့အတွက်မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနကဖမ်းဆီးခဲ့ပြီးလဝကဥပဒေနဲ့ဩဂတ်လ12ရက်နေ့ကထောင်ဒဏ်တစ်နှစ်စီချမှတ်ခဲ့တာပါအခုအခါမှာတော့ပြစ်ဒဏ်တချို့ကျခံပြီးဖြစ်တာကြောင့်ဒီဇင်ဘာလ2ရက်နေ့မှာရှားအလန်တရားရုံးကနေလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်ပြီးဖြစ်ကြောင်းမလေးရှားနိုင်ငံကွာလာလမ်ပူမြို့မြန်မာတန်ရုံးကအမိမဖော်လို့တဲ့တန်ရာရှိတဦးကပြောပြပါတယ်
ဟုတ်တယ်လို့ကျွန်တော်တို့ဒီမလေးရှားမှာဒီဗီဇာတူးနဲ့ဖမ်းခံရတယ်ပေါ့လေအဲ့အဲ့ဒီကကျွန်တော်52ယောက်ကိုထောင်ထဲတစ်နေ့ချလိုက်ပါတယ်အဲ့တော့နော်အဲ့တော့အဲ့ထောင်ထဲတစ်နေ့ချတော့ကျွန်တော်တို့ကဒီ52ယောက်တော့ကိုကျွန်တော်ဒီမြန်မာတိုင်းရောက်နေပြီးတော့ရှေ့နေမှာပြီးတော့ကျွန်တော်အယူခံဝင်ပြီးတာပေါ့နော်အဲ့အယူခံဝင်ပြီးတာကိုဒီနေ့ပဲဒီရှာလမ်ဖိုက်ကုတ်ကနေပြီးတော့အယူခံကိုကျမ်းလာပါတယ်အယူခံကျမ်းလာပြီးတော့အဲ့သူတို့52ယောက်ရဒီနေ့ပြားရုံးရောက်လာတဲ့48ယောက်ပေါ့ဒီစားတဲ့ပန်းစီချန်ပြီးရောဒီနေ့မယန်းနေ့ဖြစ်လို့ပြည်တန်ချခံဖို့နဲ့တန်ရှိတဲ့ပြည်တန်တွေကိုဖယ်ဖြစ်ပြီးတော့ဒီနေ့ချမှတ်ဖို့ပြေးလိုက်ပါတယ
်လက်ရှိမှာတော့ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေဟာမလေးရှားနိုင်ငံရဲ့အချင်းတော်အသီးသီးကနေလူဝင်မှုကြီးကြပ်ရေးအချုပ်ကိုပို့ဆောင်ခဲ့ပြီးနေရရင်ပြန်နိုင်ဖို့အတွက်မြန်မာတန်ရုံးကစီစဉ်ဆောင်ရွက်နေပြီလို့ဆိုပါတယ
်ဒီလွတ်ပြီမယ်လို့သူတို့ရဲ့ဒီရမယ်ယူလို့မျိုးလုံးဟန်ရာဒီသူတို့တက်ဆိုင်ရာထောင်များနေပြီးရောသူတို့အရင်စတဲ့တရားဆွဲဆိုတယ်လာဝကသူကပြန်ဖွဲ့ပြရပါမယ်လာဝကနေပြီးတော့ဒီသက်ဆိုင်နိုင်ငံကိုကျန်တဲ့ top four ကိုသူစားဆက်ရမှာတော့ပြီးထွက်ခွင့်လို့ပါနော်အဲ့ဒါကြီးကသူစားရကြည့်လို့ရှိရင်ဒီနေ့လက်လက်ပါများတော့ကျွန်တော်တိုင်ရောက်နေပြီးတော့သူတို့စီမျိုးတားခြင်းတွေစီမျိုးတားခြင်းမရှိရပြီကတော့ကျွန်တော်တိုင်ရောက်နေပြီးတော့စိုက်ထုတ်ပြီးတော့ပဲကျွန်တော်ပြန်ပို့ဖို့စီစဉ်ရှိပါတယ်
မလေးရှားနိုင်ငံမှာဗီဇာအတုနဲ့လူပို့ဆောင်မှုတွေဖြစ်ပြီးမှတော့မြန်မာနိုင်ငံထဲမှာရှိတဲ့ပြပအလောက်ကန်ရှာဖွေရေးအေဂျင့်ကုမ္ပဏီတချို့လည်းစစ်ဆေးအရေးယူမှုတွေခံခဲ့ရပါတယ်အခုဖြစ်ရက်ကတော့မလေးရှားနိုင်ငံကိုအလုပ်လုပ်ဖို့လာကြတဲ့မြန်မာနိုင်ငံသား82ဦးနဲ့အတူအေဂျင့်3ဦးကိုမလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဇူလိုင်လ9ရက်နေ့မှာဖမ်းဆီးခဲ့တာပါဒီထဲကဗီဇာအစ်စ်နဲ့လာသူ12ဦးသာရှိပြီးတချို့ကတော့အသက်18နှစ်အောက်နဲ့တချို့ကတော့အသက်အရွယ်ကြီးသူတွေဖြစ်တာကြောင့်လူ20ခန့်ကိုမလေးရှားအနာပိုင်တွေကပြန်လွှတ်ပေးခဲ့ပြီးမြန်မာတန်ရုံးကစက်တင်ဘာလ1ရက်နေ့ကသူတို့တွေကိုမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးခဲ့ပြီးဖြစ်ပါတယ်။အခုကြံနေသေးတဲ့52ယောက်ကိုတော့တရားရုံးကလူငိမ့်ချမ်းသာခွင့်ပေးလိုက်တဲ့အတွက်သူတို့ကိုဒီတစ်ပတ်အတွင်းပြန်ပို့နိုင်အောင်စီစဉ်ဆောင်ရွက်နေတယ်ဆိုပြီးမလေးရှားနိုင်ငံမြန်မာတန်ရုံးကဆိုပါတယ်မလေးရှားနိုင်ငံမှာတရားမဝင်ကောတရားဝင်ကောအလုပ်လုပ်နေသူတိတ်နဲ့ချီရှိပြီးတချို့အလုပ်သမားတွေကိုအေဂျင့်ကုမ္ပဏီတွေကဗီဇာအတုနဲ့ခေါ်ဆောင်လာတာဖြစ်ပြီးနောက်ပိုင်းမှာတော့တရားမဝင်အလုပ်သမားတွေဖြစ်သွားကြသူတွေလည်းရှိနေတာပါအခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေဟာပွဲစားကုမ္ပဏီတွေကနေလိမ်လည်ပြီးဗီဇာအတုလုပ်ခဲ့တာကြောင့်ဖမ်းဆီးခံရတာဖြစ်ပြီးသူတို့မှာအပြစ်မရှိကြောင်းမြန်မာတန်ရုံးကအယူခံတက်တဲ့အတွက်ပြန်လွတ်လာခဲ့ကြတာပါမလေးရှားနိုင်ငံမှာတော့မကြခဏဆိုသလိုတရားမဝင်အလုပ်သမားတွေကိုဖမ်းဆီးလေ့ရှိပြီးပြစ်ဒဏ်များချမှတ်လေ့ရှိပါတယ်ဒါအပြင်တရားမဝင်နေထိုင်တဲ့သူတွေကိုလည်းနေရရင်ကိုပြန်ကြဖို့ကိုလည်းမလေးရှားအာဏာပိုင်တွေကတတိပေးကြေညာထားပါတယ်ရှင်
Time to site few e the rind out my e ma ye the rind people check on her singer jaya rapsi party. A quarrel hanging the guard the rind the pogo dim ya beach in Mali. Kula damga puejiga ngamu kong ba mu babia ye a dwe. Do that gamwa, some ya kere, satong nang and dogo, a good rimpa dream at the ma buke bari. See why ya a jet derry ne yin sign yare, sing komuri go jolum be. Any nang and riga jopan some ya kere, lo feo, gula damga, sana ye cane, sai bu ye a puye a jee a gaga biovari. Dear John, view it drained out, Judy Gabua, the rim people, Tarago, goes on lying up your yap be my wash.
Hokawa, Namo Kama Mutepia in a battalo, a commune Luyana, a chin in Yoshibi male, let's see chin about Ayajina be Yatani Lumia Wulo, FAO, GK, Jose Graziano del Silvaga, Piovare.
According to FAO, most recent hunger figures. The number of hungry people around the world.
FAO ကနောက်ဆုံးရရှိထားတဲ့ငတ်မှုခေါင်းပါမှုအစီရင်ခံစာအရ90ခုနှစ်တွေကစပြီးကမ္ဘာတစ်ပေါ်လာလူပေါင်း205သန်းလောက်အငတ်ဘေးကနေလွတ်မြောက်ခဲတင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းလူပေါင်းသန်း800လောက်ဟာအငတ်ဘေးနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။ဒါဟာလူ9ယောက်မှ1ယောက်ကအငတ်ဘေးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။
ဒါအပြင်ကမ္ဘာတလွန်အဟာရချို့တက်မှုနဲ့ရင်ဆိုင်နေရတဲ့အရေးအတွက်ဟာလည်းတိုးများလာနေတယ်လို့ FAO အကြီးအကဲကပြောပါတယ်။ဒီအထက်အလဲအလန့်နဲ့အောက်ဆုံးအဆင့်ဝင်ငွေရှိသူတွေကလူနေမှုပုံစံကိုအနောက်တိုင်းပုံစံပြုမှုနဲ့ထိုင်လာကြတဲ့အတွက်တိုင်းပြည်အတော်များများမှာအဝလွန်ယောဂဖြစ်တာလဲပါဝင်တယ်လို့ဆိုပါတယ်။ဘရာဇီးကင်မရွန်အီသီယိုပီးယားဂါဗွန်ဂမ်ဘီယာအီရန်မလေးရှားမော်ရီတေးနီးယားMauritius, Mexico, Philippines, Uruguay, and Pacific Zone nations phet Kiribati sa de 13 nangan go FAO ga gung pyu lai da phet par de.
You have overcome major challenges in difficult global economic conditions and policy.
Ba da law si wa yi san ya policy akhan khe ajan de ri sain kho mu ri go khmyar ro jaw lon nai ga ja ba de. Khmyar ro a ni ne chong twei ni ya de akhan khe ri go jaw lon nai aw chou ban saung yet khe ja ba de.ဒါကြောင့် FAO ကိုစားကျွန်တော်အနေနဲ့ခမရိုးရဲ့ကြိုးပမ်းမှုအောင်မြင်မှုတွေကိုချီးကျူးဂုဏ်ပြုပါရစေ။
1996ခုနှစ်မှာကျင်းပတဲ့ကမ္ဘာ့ဆန္ဒယက္ခဆိုင်ရာထိပ်သီးဆေးဝက်မှာ Rome Declaration လို့ခေါ်တဲ့ရောမမြို့ကျင်ညာစာတမ်းကိုအတည်ပြုပေးခဲ့ပါတယ်။အဲ့ဒီကျင်ညာချက်အရ2015ခုနှစ်မှာအာဟာရချို့တဲ့သူအရေးအတွက်ထက်ဝက်လျှော့ချသွားဖို့တောင်းဆိုထားတာဖြစ်ပါတယ
်။ Sadly, we are far from the World Food Summit to go at a global level.
စိမ်ကောင်းစွာနဲ့ပဲပြောရရင်အဲ့ဒီကမ္ဘာစားနပ်ရိက္ခာထိပ်သီးအစည်းအဝေးပွဲကြီးရဲ့ရည်မှန်းချက်တွေပြည့်မီဖို့ကျွန်တော်တို့အနေနဲ့အဝေးကြီးလိုပါသေးတယ်။ဒါပေမဲ့25နိုင်ငံလောက်ကတော့အဲ့ဒီရည်မှန်းချက်ပြည့်မီအောင်ဆောင်ရွက်နိုင်ခဲ့ပြီဖြစ်တဲ့အတွက်တကယ်လို့နိုင်ငံရေးရလှုပ်ဆောင်လို့တဲ့ဆန္ဒရှိမယ်ဆိုရင်ပုံပြီးရည်မှန်းချက်ကြီးတဲ့အစီအစဉ်တွေချမှတ်လှုပ်ဆောင်ပြီးအောင်မြင်မှုရနိုင်ပါတယ်
။2015ခုနှစ်ဟာကုလသမဂ္ဂကချမှတ်ထားတဲ့ထောင်စုနှစ်ရည်မှန်းချက်တွေပြည့်မီအောင်လှုပ်ဆောင်ရမယ့်နှစ်လည်းဖြစ်ပါတယ်။ထောင်စုနှစ်ရည်မှန်းချက်တွေထဲကတစ်ခုကတော့ဆင်းရဲမွတ်တေမှုနဲ့ငတ်မောခေါင်းပါမှုပပျောက်ရေးပဲဖြစ်ပါတယ်
။ I'm delighted to say that progress in hunger eradication is gaining momentum. Not only we are close to the hunger target.
ငတ်မောခေါင်းပါမှုပပျောက်ရေးဆောင်ရွက်မှုတွေအတော်လေးအရှိန်ရလာနေပြီလို့ကျွန်တော်အနေနဲ့ဝမ်းသာအားရပဲပြောကြားလိုပါတယ်။ငတ်မောခေါင်းပါမှုပပျောက်ရေးဆိုတဲ့ထောင်စုနှစ်စီမံကိန်းတကဘာလုံးအတိုင်းအတာနဲ့ပြည့်မီဖို့နီးကပ်လာရုံနဲ့မကပဲဖွံ့ဖြိုးဆဲ63နိုင်ငံကအဲ့ဒီရည်မှန်းချက်ကိုဖြည့်ပြီးသွားပြီဖြစ်ပါတယ်။ဒါဟာ1990ခုနှစ်ကစပြီး FAO ကစောင့်ကြည့်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံစုစုပေါင်းရဲ့တဝက်လောက်ရှိပါတယ်
။အာရှလက်တင်အမေရိကာ၊ကာရီဘီယံနဲ့မြောက်အမေရိကတိုက်တွေမှာတိုးတက်မှုတွေရှိခဲ့တယ်လို့ FAO ညွှန်ကြားရေးမှူးချုပ်ကပြောပါတယ်။ဒါပေမဲ့ဆာဟာရတဲကန္တရာတောင်ပိုင်းအာဖရိကနိုင်ငံတွေတောင်အာရှနဲ့အရှေ့လယ်ပိုင်းဒေသတွေမှာလှုပ်ဆောင်ဖို့အများပြားလိုသေးတယ်လို့ဂရာဇီယာနိုဒါဆီလ်ဗာကပြောပါတယ်။ဆာဟာရတဲကန္တရာတောင်ပိုင်းအာဖရိကနိုင်ငံတွေမှာလူ၄ယောက်မှာ၁ယောက်ဟာဆိုးရတဲ့ငတ်မမှုနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။အဲ့ဒီပြဿနာကိုကြော်လွန်နိုင်မှုအတွက်အစားအစာတွေရဲ့အရည်အသွေးမြင့်တင်ပြီးထိရောက်စွာဖြန့်ဖြူးပေးဖို့ခြေလက်ဒေသတွေမှာဖွံ့ဖြိုးပြီးဝင်ငွေကောင်းအောင်လှုပ်ဆောင်ပေးဖို့ခက်ခဲမှုတွေနဲ့ရင်ဆိုင်ရတဲ့ကာလအတွင်းစားနပ်ရိက္ခာရရှိရေးနဲ့ဖူလုံရေးအစီအစဉ်တွေကောင်းမွန်အောင်လှုပ်ဆောင်ဖို့လိုအပ်ကြောင်း FAO ကအကြံပြုထားပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ် 12:00 ကနေနေခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25m တွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကို9:00အစီအစဉ်ပြီးပြီးချင်း9:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းထိုမီတာ25 30နဲ့51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မကြာခင်မှာတော့အင်ကာနိညာပိုင်းဓာတ်ရိုက်လီလိုက်အစီအစဉ်ကိုဆွေးနွေးကြတော့မှာပါ။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်ရှင်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တာဖြစ်ပါတယ်။
မေဆူရီပြည်နယ်ဖာဂူဇန်မြို့မှာဆယ်ကျော်သက်အရွယ်လူမဲတယောက်ကိုပြစ်ဒတ်ခဲ့တဲ့ရဲအရာရှိဒါရွန်ဝယ်ဆန်ကတော့ယာတုကနှုတ်ထွက်ကြောင်းကြေညာပါတယ်။ဒါပေမဲ့လည်းသူ့အပေါ်ရုံးတင်တရားမစွဲဖို့ဆုံးဖြတ်ခဲ့တဲ့ဂျူရီအဖွဲ့ဆုံးဖြတ်ချက်အပေါ်စန့်ကျင်ဆန္ဒပြသူတွေရဲ့ဒေါသတွေကတော့ကျော့သွားလိမ့်မယ်လို့ပြောလို့ရသေးပါဘူး။ဖာဂူဇန်မြို့အတွင်းတပတ်ကြာဒေါသတကြီးဆန္ဒပြပွဲတွေကြုံခဲ့ရပြီးတဲ့နောက်ဒါရွန်ဝယ်ဆန်ကသူ့နှုတ်ထွက်တဲ့အကြောင်းကြေညာခဲ့တာပါ။သူနှုတ်ထွက်လိုက်တဲ့အတွက်ဒီမျိုးမှာကြုံနေရတဲ့ပြိပခါတွေငြင်းရဲသွားမယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောပါလေ။မကြသေးခင်ဂျပန်တွင် ABC ရုပ်သံနဲ့တွေ့ဆုံမိမြန်ကမ်းမှာဒါရဝဲဆန်ကသူနှုတ်ထွက်တော့မယ်ဆိုတာကိုရိပ်မို့ပြောကြရင်သူ့လုံခြုံရေးအတွက်သူစိုးရိမ်နေတဲ့အကြောင်းလည်းအခုလိုပြောခဲ့ပါလေ
။ Do you think it's possible? I mean you think they would accept me?
ဒါပြနေမယ်လို့ခင်ဗျာတကယ်ပဲထင်သလား။ကျွန်တော်ဆိုလိုတာကလူတွေကကျွန်တော်ကိုလက်ခံမယ်လို့ခင်ဗျာထင်ရလား။ကျွန်တော်တို့လုံခြုံစိတ်ချမယ်လို့ထင်သလား။
ပြည်ခဲ့တဲ့သတင်းတစ်ပတ်လုံးဖာဂူဇန်မြို့မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးဒီဆန္ဒပြပွဲတွေကပေါ်လန်၊အော်ရီဂွန်၊ဆီယက်တယ်၊ဝါရှင်တန်နဲ့နယူးယောက်မြို့ကြီးတွေကိုပြန့်နှံ့ခဲ့ပါတယ်။နယူးယောက်မြို့မှာဆိုရင်မက်ဆီစရိုးတိုင်းကြီးကနေ့စဉ်ကျင်းပလို့ရှိတဲ့ကျေးဇူးတော်နေ့အလှပြချီတက်ဖျော်ဖြေပွဲတွေကြားမှာတောင်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ
။ It seems like nobody cares about us when our children get shot.
ကျွန်တော်တို့ပြည်သက်ခံနေရတာကိုကူးဆိုင်မဲ့သူမရှိတော့ပါဘူးလို့ဆန္ဒပြသူတယောက်ကပြောတဲ့အချိန်ထဲမှာပဲ
I'm upset I have a 16
ကျမဒေါသဖြစ်မိတယ်ကျမမှလည်း16နှစ်အရွယ်သားတယောက်ရှိတယ်ဒီလိုအဖြစ်မျိုးသူလည်းရင်ဆိုင်ရနိုင်တာပါပဲလို့နယူးယောက်မြို့ကဆန္ဒပြသူတယောက်ကပြောသွားခဲ့တာပါရဲရာရှိဝီလ်ဆန်ကိုယာစွေးမှုနဲ့ရုံးတင်တရားမစွဲဖို့ဆုံးဖြတ်ခဲ့တဲ့ဂျူရီအဖွဲ့ဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးတန်ရာကျုပ်ခန်းစား권ပေးသူတွေလည်းရှိပါတယ်ဒါပေမဲ့လည်းဝီလ်ဆန်အတွက်ကတော့တာဝန်ကနှုတ်ထွက်ယူကလွဲလို့ရွေးချယ်စရာလည်းမရှိဘူးဆိုပြီးဖာဂူဇန်ဒေသခံတွေပြောနေကြတာပါ
And there's still such a large great grudge
သူပေါ်အကြီးအကျယ်ညှိုးတင်တဲ့အမုန်းအထားတွေရှိနေသေးပါစိတ်မကောင်းကြပါပဲအမှုနဲ့ပတ်သက်တဲ့အသက်တည်အထောက်အထားအချက်လက်တွေကိုလူတွေကလက်မခံနိုင်ကြဘူးလေ
ရဲရာစီဝယ်ဆန်ကသူပြစ်ခတ်ခဲ့တဲ့အချိန်မှာလူမျိုးရေးခွဲခြားတဲ့စိတ်နဲ့ပြစ်ခဲ့တာတော့မဟုတ်ပါဘူးလို့ ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာထပ်မံညင်းဆိုပါတယ
် The only emotion I'd ever felt was fear
ကျွန်တော်စိတ်ထဲမှာကြောက်စိတ်ဆိုတဲ့ခံစားချက်ပဲရှိခဲ့တာပါကိုယ်တက်ရှင်တမှုတင်းနှန်းကလေ့ကျင့်ခဲ့တဲ့အတိုင်းတုံ့ပြန်ခဲ့တာပါကိုကသူ့ကိုတတ်ခိုက်တာမဟုတ်ပါဘူးဒီတိုင်းပဲတုံ့ပြန်ခဲ့တာပ
ါသူ့ဘက်ကဒီလိုရှင်းလင်းပြောဆိုပေမဲ့လည်းသူ့ဘော်ဒေါသတွေကမပြေချသေးပါဘူးမစ်ဆိုရီပြည်နယ်စိန့်လူးဝစ်မြို့က Alderman Antonio France ဆိုသူကတော့သူ့နှုတ်ထွက်ယုံလောင်းတဲ့ကိုလုံလောက်သေးဘူးလို့ပြောနေပါတ
ယ်but I think there are many more resignations that need to happen in order for this
ဒီဒေတာလူအဖွဲ့အစည်းတွင်မှာဖြစ်နေတဲ့ပြိပခါတွေအေးချမ်းသွားဖို့ဆိုရင်တော့ဒီထက်အများကြီးနှုတ်ထွက်တင်တယ်လို့ကျွန်တော်မြင်တယ်ဖာဂူဇန်ရဲ့အရာရှိချုပ်လည်းနှုတ်ထွက်ရမယ်သူအဲ့ဒီတာဝန်ယူထားသူရဲ့ဒေတာကန်အတိုင်းဝိုင်းနေနဲ့မေးပြောက်ပြီးရှေ့ဆက်ဖို့မဖြစ်နိုင်ဘူးလေ
ဂျူရီအဖွဲ့ဆုံးမချက်အရာယာဆွေးမှုဆံရပြစ်မှုနဲ့တော့ရဲအရာရှိဒါရဝဲလ်ဆန်အပေါ်မှာတရားစွဲဆိုလို့မရခဲ့ပါဘူးဒါပေမဲ့လည်းသူ့အပေါ်မှာဥပဒေချိုးဖောက်တဲ့အစိုးရဝန်ထမ်းတွေအပေါ်ငွေကြေးအရတန်ခတ်တာမျိုးတစ်ခုခုအရေးယူပြစ်ပေးတာမျိုးတော့ရင်ဆိုင်ရနိုင်ချေရှိနေပါသေးတယ်။အမေရိကန်တရားရေးဌာနကဒီကိစ္စကိုဆက်လက်စုံစမ်းနေကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကဏ္ဍကိုနှားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုကတော့ကိုဇော်ဝင်းလိုင်စီစဉ်ပြီးထုတ်လုပ်သူမတ်ဆုမွန်နဲ့အတူတင်ဆက်မယ်။အင်ကာနိညာချန်ထိုက်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ VOA တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။သရရှင်တို့သိကြတဲ့အတိုင်းပဲအထူးသဖြင့်တော့ရန်ကုန်မြို့နေပြည်သူတွေသိကြတဲ့အတိုင်းပဲရန်ကုန်မြို့ကယင်ကြောပိတ်ဆို့မှုတွေဟာအမတန်ကိုဆိုးရတဲ့အဆင့်ကိုတဖြည်းဖြည်းနဲ့ရောက်လာနေပါပြီ။တဖက်မှာကားရက်တဲ့နေရာအလုံးလောက်မရှိတာနိုင်ငံတကာအဆင့်မီလမ်းစနစ်တွေမရှိတာမော်တော်ယာဉ်တွေကိုလမ်းဘေးမှာဆင်းမရှိကမ်းမရှိရပ်ထားကြတာ Now, Lambi Pelepon over Macari, Yado, Zizani, Cari Yadepin, Zizani, Twajara, Nabiro, Aitre, Luria, Pelepon over my Shamia, Valani, or Shajara, Kajin, Jopesumu, Tabiro, Chituazi, and the Tamu Pinibare. Let's see people on it in Jopesumurigo, Senator Jablo, kind of Pishin Jamale, Yamu Mura Simita, Ecom, Dinineo, Tasaya, Tawan Shiduriga, Dikisao Blue. ဖြည့်ရှင်းမှုစီစဉ်နေကြတယ်လဲဆိုတာတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်ဒီကနေ့အဓိကဆွေးနွေးပြဖို့အတွက်ကျွန်တော်သက်ဆိုင်ရာပညာရှင်တွေနဲ့လွတ်တော်အမတ်တွေကိုလည်းဖိတ်ခေါ်ထားပါတယ်ပထမဆုံးတော့ကျွန်တော်ရန်ကုန်မြို့ရဆွေးနွေးတိုင်းကော်မတီမှာတာဝန်ထမ်းဆောင်နေတဲ့မြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ကိုလေးလိုက်ပါဖို့ဖိတ်ခေါ်ကြပါတယ်ခင်ဗျဆရာကြားပါလားခင်ဗျဟု ော့ရင်ဆိုင်နေရတဲ့ဒီရင်ကြောပိတ်ဆို့မှုတွေကိုဘယ်လိုဖြေရှင်းဖို့စီစဉ်နေတဲ့ဆရာလေးတို့ဆရာတို့လှုပ်ဆောင်နေတဲ့ကိစ္စလေးတွေအရင်ပြောပြပါလားဆရာ
။ဟုတ်ကဲ့ကျွန်တော်ကတော့ဟိုပါဟိုရန်ကုန်ပြန်ပြီးပါပဲ။ဆိုတော့ဟိုအဲ့တော့ကျွန်တော်တို့ကတချို့အလေးတွေကလည်းပဲဟိုကျွန်တော်တို့ရန်ကုန်ပြည်တော်စီပင်သားကစီစဉ်နေတာရှိမယ်။ချို့အလေးရတယ်ပဲကျွန်တော်တို့ကျွန်တော်အကြံနေရှိပါလိမ့်မယ်။ဒါတော့ပထမဆုံးစပြီးပြောမယ်ဆိုရင်ကျွန်တော်ပထမဆုံးရေတူရေရှည်ကိစ္စနှစ်ခုကိုခွဲပြီးပြောပါမယ်။ပထမဆုံးစပြီးဆိုတော့ပြောခဲ့သလိုရန်ကုန်မြို့မှာကားရီချက်တယ်ကားပါကင်နေရာတွေရှားတယ်မရှိဘူးဆိုတာလည်းပဲမှန်ပါတယ်။အဲ့တော့ရေတူနဲ့ပတ်သက်ပြီးတော့လူခုကိုင်မှုရှိတဲ့ကိစ္စကတော့ပထမဆုံးကရန်ကုန်မြို့မှာ integrated traffic management system လို့ခေါ်တယ်ဒီ new point တွေကိုတစ်ခုတစ်ခုနဲ့ချိတ်ဆက်ပြီးတော့ထားတယ်ပေါ့တစ်ခုကညီသွားရင်တစ်ခုကစိမ့်သွားရင်အမြဲတမ်း like စိမ့်နေတာမျိုးပေါ့နော်ဆိုတော့အဲ့ဒီလိုစနစ်မျိုးကိုလုပ်ဖို့တင့်ပါတယ်အဲ့ဒီလိုလုပ်ဖို့အတွက်ကိုကျွန်တော်တို့အကြံပေးတာလည်းကြာပါပြီဒါပေမဲ့အခုတော့သူအဲ့တော့လည်းလက်ခံပါတယ်ဆိုတော့အဲ့ဒီကိစ္စကအကြမ်းဖြင့်30 ဒေါ်လာ30လောက်ပတ်ဝန်းကျင်ကျမှဖြစ်တဲ့အတွက်ကြောင့်မလို့သူတို့လည်းပဲကြိုးစားပြီးတော့ရှာနေပါတယ်လုံနေပါတယ်အခုလည်းပဲတမျိုးလုံးတိုင်းတာနဲ့မဟုတ်တော့မှအရေးကြီးတဲ့နေရာလေးတွေကိုကွက်ပြီးတော့စပြီးလုပ်ဖို့ဆိုတာစီစဉ်ရှိပါတယ်ဆိုတော့ဒါကတော့အကျဉ်းချင်းဒီလို integrated traffic management system ကိုလုပ်လိုက်မယ်ဆိုရင်တော့အားလုံးပြင်ရှင်းတော့မှာတော့မဟုတ်ဘူးအဲဒါပေမဲ့အခုလက်ရှိသွားလာနေတဲ့အရှိန်ပေါ့speed ပေါ့သူတဲ့စာလို့ရှိရင်တော့10ရာခိုင်နှုန်း15ရာခိုင်နှုန်းလောက်တော့တိုးသွားစရာကြောင်းရှိပါတယ်ဒါကရေလိုကိစ္စပါ။အဲရေရှည်ကိစ္စကတော့ကျွန်တော်စဉ်းစားနေတာကအဲပရပောက်ဆုံးမြို့အပြင်မှာပတ်လန်းတစ်ခုပေါ့မြို့ပတ်လန်းတစ်ခုတည်ဆောက်ဖို့ရှိပါတယ်။ဒါကလည်းပဲကျွန်တော်သူငယ်တဲ့3နှစ်လောက်ကလေးကအဆိုပြုခဲ့တော့အခုလည်းပဲစပြီးတော့ account ထဲပေါ်နေပါပြီ။အဲသို့သောမြို့အပြင်ပတ်လန်းကတော့ချက်ချင်းကြီးရတော့လည်းပဲလိုအပ်မှာမဟုတ်သေးပဲနဲ့ချက်ချင်းလက်ထိအောင်မှမဟုတ်သေးပါဘူး။အဲအဓိကရေးကြည့်တာကအတွင်းပတ်လန်းပေါ့။အတွင်းပတ်လန်းဆိုတာကကျွန်တော်တို့ဒီကနလန်ပဝင်းကျင်းဘာသာဟိုကကြီးမနိုင်ကနလန်ပဝင်းကျင်းပြင်းစိန်မသွားတဲ့ဘရင်နောင်လန်ပဝင်းကျင်းပေါ့နော်အဲဒီလိုအတွင်းပလန်တစ်ခုကိုတော့ကျွန်တော်တို့ရေးဆွဲပြီးတော့အဲအခုရက်ကြီးတော့လက်ရှိတော့ရန်ကုန်မြို့တော်စီမံစာရေးကော်မတီအတွင်းမှာမြို့တော်ဝယ်အထည်ပေါ့လေသဘောတူပြီးပါပြီလုပ်ဖို့ကံလို့ရှိပါတယ်အဲ့ဒါကတော့အဲဒီဆိုတော့ကျွန်တော်ပြောတဲ့လမ်းတွေကိုကနလန်ကြီးမနိုင်ကနလန်ဘရင်နောင်လန်ပေါ့နော်ဆိုတော့နောက်ဖက်ကလည်းပဲပြန်ပြီးတော့နောက်ဖက်မှာလည်းရှိတဲ့ဟိုဘက်ကတောင်မြောက်တောင်ကလပ်ဘက်ကလမ်းနေပေါ့အဲ့ဒါတွေကနှစ်ထပ်လောက်ရမှာပါအဲ့တော့အတွင်းပလန်နှစ်ထပ်ပေါ့လေဖြစ်သွားမယ်ပေါ့အဲ့ဒီလိုဖြစ်သွားလို့ရှိရင်တော့အကျဲဖြစ်တော့ပိုက်ဆံအားဖြင့်ကဒေါ်လာတန်1000ဘဝင်းရောက်ကုန်မှာပါ2 billion dollar လောက်ကုန်မယ်လို့ရှိရတယ်ဆိုတော့အဲ့ဒီကိစ္စကတော့ဘယ်လိုပိုက်ဆံကိုဘယ်လိုခြေကြမယ်ပေးကြမယ်ဆိုတဲ့ကိစ္စကတော့ကျွန်တော်တို့ရန်ကုန်မြို့စီမံတာကသူပြည်တော်စုသူကနေကြည့်ပြီးတော့ဒီလိုဆက်ပြီးတော့လုပ်ကြမယ်ဆိုတော့မပြောရပါဘူးအဲ့တော့ဒီဟာကတော့သူဂျပန်ပညာရှင်တွေကလည်းပဲဒါလိုပဲဆိုပြီးတော့အဲ့ဂျပန်ပညာရှင်တွေကနေပြီးတော့အဲသူတို့ရဲ့ခံမှန်းချက်သူတို့ကသူတို့လုပ်မယ်လို့ပြောတဲ့ဟာတွေကအကျန်းချင်းအခုကျွန်တော်ဆောကပြောတဲ့2 billion dollar နဲ့စာလို့ရှိရင်3-4 billion လောက်များနေပါတယ်ဆိုတော့များတော့ကျွန်တော်တို့ဒီတွင်းကပဲလုပ်ကြမယ်လို့ဆိုပြီးတော့ခုတော့လက်ရှိဒီလိုစီရင်သားရကကွန်မတီရလူတွေကလက်ခံထားတာရှိပါတယ်ဆိုတော့ဒီကိစ္စကတော့အဲဒါကတော့ရည်သူမဟုတ်ဘူးရည်လက်စီမံကိန်းပေါ့နော်အကျန်းချင်းတော့နောက်ထပ်9နှစ်လောက်ကြာလို့ရှိရင်တော့နည်းနည်းလေးပုံပြီးရှင်းတော့ပြေသွားစရာအကြောင်းရှိပါတယ်အဲတော့ရည်ရှိစီမံကိန်းကိုပြောရမယ်ဆိုလို့ရှိရင်တော့ရန်ကုန်မြို့ရဲ့ဖြစ်နေတဲ့ပြဿနာကရည်အုံချမှုအဆင်မပြေတဲ့ကိစ္စပါဥပမာကျွန်တော်တို့ရဲ့စီးပွားရေးဇုံကတောင်ဘက်မှာရောက်နေတယ် အဲ့ကစီဝါရေးဆိုကသဟန်းတို့လိုစမ်းကြောင်းတို့လိုနေရာဒီမှာပြန့်ထွက်ပြီးတော့ရန်ကုန်မြို့ရဲ့အနောက်ဘက်ချမ်းမှာစုနေတယ်။စုတော့ကျွန်တော်တို့ကဖြစ်စေချင်တာကရန်ကုန်မြို့ကိုအဲ့ဒါကိုရှေ့ဘက်ချမ်းဘက်ကိုပို့ပြီးတော့သိပ်သီးမှုပေါ့ density လို့ခေါ်တဲ့သိပ်သီးမှုကိုတိုးစေချင်ပါတယ်။အဲ့ဒါတိုးဖို့အတွက်ကတော့ဒါကတော့ရေရှည်အားဖြင့်ကဒီ land use pattern လို့ခေါ်တဲ့ land use structure ကိုဖြည်းဖြည်းပြောင်းမှုတက်တော့ကျွန်တော်တို့အခုတော့ရှေ့မြောက်ပိုင်းဘက်မှာတော့ဒီလည်းပဲရှိတော့ဧက2000လောက်ရှိတော့အဲ့ဒီဘက်မှာတော့နည်းနည်းလေးထပ်ပြီးတော့ဟို development လို့ခေါ်တဲ့ပြည်သူမှုလုပ်ငန်းရတဲ့လို့ဖို့ဆိုပြီးတော့ကျွန်တော်စီစဉ်နေကြပါတယ်ဆိုတော့ရေလူရေတူရေလက်ဒီရှိစီမံကိန်း3မျိုးရှိတယ်လို့ကျွန်တော်ပြောပြပါပြီအဲနောက်တစ်ခါနောက်ဆုံးအနေနဲ့တော့ဖြစ်စေချင်တာကတော့ကောင်းဆုံးကတော့ရန်ကုန်မြို့ကိုလူရေတိုးတာကိုသိပြီးအားမပေးဘဲနဲ့ခြားသောမြို့တွေဖြစ်တဲ့မန္တလေးမုံရွာကိုဘက်ကတောင်ကြီးလာရှုကိုဘက်ကတခါမြောက်ဘက်မှာရှိတဲ့မြကြီးနာပေါ့လေအဲလိုနေရာမျိုးတွေကိုလည်းပဲပြည်မျိုးမှုကိုအားပေးမယ်ဆိုလို့ရှိရင်ရန်ကုန်မြို့ကိုလူရေတိုးလာပြီးစိတ်ကြီးမများဘူးဆိုလို့ရှိရင်တော့တိုင်းသားစီလုံးရင်ရှုတော့အဖြစ်ကလည်းပဲပုံပြီးအစီအပြေမှာတွေ့ကြအောင်လို့ကျွန်တော်ကတော့အဲ့လိုမျိုးကိုဆိုပြပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆရာတခုလေးကျွန်တော်နောက်ဆက်တဲ့မေးချင်တာဆရာအခုကျွန်တော်တို့အပြင်မှာလဲနှစ်စွန်နှစ်ဖြားကြာနေကြတာကဒီအခုလိုမျိုးဒီမြေပေါ်မှာဒီလမ်းနေတိုးချဲ့ပြီးတော့စနစ်တကျပြန်ပြီးတော့တိဆောက်တာအပြင်ရေလိုရေလရေရှည်ပေါ့နော်စီမံကိန်းတွေအပြင်ဒီမြေအောက်လမ်းဖောက်ဖို့ဆိုတာကဆရာရှိသလားတပေါ့မြေအောက်ယထားတို့ဘာလို့မျိုးတခြားဒီတော
့မြေအောက်ယထားကကျွန်တော်တို့ကတော်တော်များများတော့အင်တာနက်ဒီဘာတွေမှာတွေ့ပြီးဆွဲတဲ့ပုံတွေတွေ့နေရပါတယ်ဒါပေမဲ့ကျွန်တော်အချင်းအချင်းကျွန်တော်တင်ပြရမယ်ဆိုလို့ရှိရင်ကျွန်တော်တို့ underground train ပေါ့နော် underground train က1 kilometer ကို1 billion dollar လောက်ကုန်ပါလေအဲ့တော့အချင်းအချင်းရန်ကုန်ကနေပြီးတော့ဆိုတော့သုမေဖျားကနေပြီးတော့မင်္ဂလာဆိုလောက်ကိုဖောက်မယ်ဆိုလို့ရှိရင်လည်းအဲကျွန်တော်တို့ကအချင်းအချင်း7 billion dollar လောက်ကုန်သွားမယ်ဆိုရင်ဒီကျွန်တော်တို့ဗမာပြည်မှာရှိတဲ့ national debt လို့ခေါ်တဲ့အမျိုးသားလုံးရဲ့အကျိုးအခွင့်အချင်းအချင်း4 billion dollar လောက်ပဲရှိတော့အဲ့ဒါတဲ့တောင်မှနှစ်ဆလောက်ကျော်သွားမယ်ဆိုတော့လက်ရှိအချင်းကတော့သိကြီးမစင်းစားဘူးမသိလေဘူးလို့ကျွန်တော်ယူဆပါတယ်။အခါစကိုင်းထရိန်ကလည်းပဲအဲ့ဒီနီးပါးမဟုတ်အဲ့ဒီတစ်ဝက်လောက်တော့ကုန်ပါပဲဖြစ်တဲ့အတွက်ကြောင့်မလို့ဒါရီကလည်းပဲသူကပြောတဲ့ရေလက်စီမံကိန်းနောက်ပိုင်းလောက်မှဆိုရင်တော့ဖြစ်နိုင်တယ်ဖြစ်တင်တယ်လို့ယူဆပါတယ်။ဒါအကျဉ်းချင်းခြုံပြောခြင်းဆိုလို့ရှိရင်တော့လူတွေဟာဒီ public transport ကိုသုံးတာကိုပိုပြီးအားပေးတင်ပါတယ်။အဲ့ဒါကတော့ကျွန်တော်တို့ရဲ့ဆိုပြချက်ပါအဲ့တော့အချမ်းချင်းတော့အခုမိသားကမြို့ပတ်လမ်းတော့ရှိပေမဲ့သူတို့တည်နေတာကအချမ်းချင်းနေ့စဉ်လူသွားလာနေတဲ့လူတွေရဲ့ငားညာရင်တော့ပဲတည်နေပါလေဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ကပြောတာတော့ပူပြီးကောင်းအောင်လုပ်ချက်ပါပူပြီးတည်အောင်လုပ်ချက်ပါဆိုပြီးတော့ဆိုပြနေပါလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်အခုဟိုမြန်မာဒီမိုကရက်တစ်ပါတီမြန်မာပြည်ကရန်ကုန်တိုင်းဒေသကြီးလွတ်တော်အမဒေါက်တာဒေါ်ညွညွသိန်းကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာလေလိုင်းပေါ်ကိုဆရာမကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါလေရှင်
။ဟုတ်ကဲ့ဆရာမကြီးဆိုတော့ကျွန်တော်တို့နားလည်တော့သိထားသလောက်ဆိုလို့ရှိရင်ဒီရန်ကုန်တိုင်းဟိုရန်ကုန်မြို့မှာဖြစ်နေတဲ့ဒီဟိုရင်ကျော်ပိတ်ဆို့မှုကိစ္စနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးလွတ်တော်ထဲမှာလည်းမကြာခဏဆိုလို့ဆွေးနွေးတယ်လို့ကြားပါတယ်။ဆိုတော့အဲ့ဒီရဲ့တိုးတက်မှုတွေဖြစ်စဉ်ရလဒ်တွေအားဘယ်လိုနေထားရှိနေပါပြီလဲဆရာမ။ဆိုတော့ဆရာဒေါက်တာကျော်လတ်ပြောသားသလိုမျိုးအဲ့ဒီစီမံကိန်းတွေနဲ့ပတ်သက်လို့ကလွတ်တော်ထဲမှာဘယ်လောက်ထိတည်ထားတယ်လဲဘယ်လောက်ထိဟိုဘာဆွေးနွေးမှုတွေရှိတယ်လဲဆရာမ
။ဟောကျမတို့လွတ်တော်မှာကတော့လေဒါဟိုကျမတို့လွတ်တော်က3လတစ်ချိန်ပေါ့နော်တခါတလေ5လတစ်ချိန်လောက်မှာပဲဒါလုပ်ဖြစ်ပါတယ်။အဲ့တော့လွတ်တော်ကျင်းပတဲ့အချိန်နဲ့ပြီမယ်လွတ်တော်ကျင်းပတိုင်းမှာတော့ပေါ့နော်ဒီရန်ကုန်မြို့မှာဒီရင်ကျော်ပိတ်ဆို့မှုပြဿနာပေါ့နော်စီကံချိုးဖောက်မှုစီကံမဲမှုပြဿနာတွေကိုအများအားဆွေးနွေးဖြစ်တယ်ပေါ့နော်။အော်ကျွန်မပါဝင်ဒါရန်ကုန်တိုင်းဇာတိကိုယ်စားလှယ်တွေပေါ့နော်။ဟိုအချိန်တိုင်းဆက်တော့အစည်းအဝေးတိုင်းမှာအများအားပြောတဲ့ပြဿနာတွေပေါ့နော်။အော်ကျွန်မဆိုရင်တော့ပြီးခဲ့တဲ့နှစ်လောက်ခရီးကဒီပုဂ္ဂလိကမော်တော်ယာဉ်ပြည့်စွဲခြင်းတွေကိုပြည့်စွဲတဲ့ကိစ္စတွေဆက်လက်ကြဖြစ်ဖို့ဆိုတာဥပဒေရေးဆွဲဖို့ပေါ့နော်။ဒါအစိုးရကတိုက်တွန်းခဲ့တယ်ပေါ့နော်။အဲ့ဒါနှစ်နှစ်ကျော်ကြာပေါ့ဆက်တော့ရဲ့အစိုးရရဲ့ပေါင်းပြီးတော့ဥပဒေရေးဆွဲရေးလုပ်ငန်းစဉ်ကိုလုပ်နေတာ။ အခုမကြခင်ပေါ့နော်ဒီရန်ကုန်တိုင်းတွင်မှာပုဂ္ဂလိကမတော်ရင်နေထိန်းချုပ်ဖို့အတွက်ဒါစနစ်တကျပြည့်စုံဖို့ဥပဒေထွက်တော်မယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ကတော့မသေးကြတာကတော့ဒီဥပဒေထွက်ပြီးရင်တော့မှပေါ့နော်ဒီဥပဒေအတိုင်းလက်တွေ့အကောင့်တွေပေါ်ဖို့ဆိုတဲ့နေရာမှာတော့တော်တော်လေးအခက်အခဲတွေအများကြီးရှိအောင်မယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဒါအားလုံးပြည်တဲ့တိုင်းရန်ကုန်မြို့မှာလူကြီးတိုးလာတယ်ကားတွေတိုးလာတယ်စီကဲမေးမှုကလည်းမျိုးစုံတိုးလာတာပေါ့နော်အဲ့တော့အခုဆိုလို့ရှိရင်တော်တော်လေးကိုဒါဟိုစိုးစိုးဝအနေထားဖြစ်တယ်လေအဲ့တော့အခုဆိုအရင်ကဆိုရင်ကျမဒီဗဟန်းကရင်ဒီမြို့လေကောင်တော့ရင်5မိနစ်10မိနစ်တက်ပို့မကြောက်ပေါ့နော်အဲ့ဒီနေ့ဆိုရင်ကျမတို့ဒါ45မိနစ်ကြာအောင်တော့ရတယ်ပေါ့နော်အဲ့တော့ရန်ကုန်တိုင်းအစိုးရအခွင့်အရေးနဲ့ကလည်းဒီပြဿနာလောက်ကြီးတဲ့ပြဿနာတို့မှမရှိရှိပုံမရဘူးပေါ့နော်အာတို့ဟိုပြောတယ်ပေါ့နော်စီမံကိန်းတွေလုပ်နေပါတယ်ခုနကဟိုဆရာဒေါက်တာကျော်လက်ပြောသလိုပေါ့နော်အဲရေတူအတွက်ကတော့ဘာလို့ရှိပါလဲရေရှိအတွက်ကတော့ပြောအဲဘာလို့ရှိပါလဲဆိုပြီးတော့ပြောတယ်ပေါ့နော်အာဒါတနေ့တနေ့ခီးသွားနေတဲ့အဲခီးသွားလူတို့ကလည်းဘယ်တော့များလဲဆိုဟို3000ကျော်လောက်ရှိတယ်ပေါ့နော်ဒါမထတာရဲ့ဟိုရှင်က9000ကျော်လောက်ကဒီခီးသွား3000ကျော်လောက်ကိုသူကလုပ်ပေးထားတာလေသုံးမန်းကျော်လောက်ကိုသူကနေ့တိုင်းစီးဟိုပြေးဆွဲပေးနေတာဆိုတဲ့အခါကျတော့ဒါရှင်နဲ့ရှိတဲ့ရှင်နဲ့အာဒီရန်ကုန်မြို့ရဲ့တဝက်လောက်လူကြီးတဝက်လောက်ကခီးသွားနေတာဆိုတဲ့အခါကျတော့ကဟိုဘလို့မှပေါ့နော်ဟိုဒီပြဿနာဟိုဖြည့်ရှင်းဖို့တော့လွယ်လွယ်ကူကူနဲ့ဟိုပြေပြောက်သွားမယ်အဲဖြည့်ရှင်းလို့ရတဲ့ပြဿနာတော့မဟုတ်ဘူးပေါ့နော်အခုနောက်ပိုင်းကပို့ပို့ပြီးဆိုးလာမယ်ပြဿနာပဲပေါ့နော်လွှတ်တော်ကတော့တီးတဲ့အတိုင်းပဲကျမတို့ကတော့ဒါဟိုအစိုးရကိုဖိအားပေးရုံကလွဲပြီးတော့ကျန်တာဥပဒေပြဋ္ဌာန်းပေးရုံကလွဲပြီးတော့ကျန်တာတော့ကျမတို့အနေနဲ့ဟိုတက်နိုင်တာတော့မရှိပါဘူးပေါ့နော်အာဖီယာတေးုံတော့ပဲကျမတို့ရှိတာပါအဲခုနကလုံနေတဲ့ဆိုတော့ဆရာပြောတဲ့စီမံကိန်းကြီးကတော့ကျမတို့ဟိုတိတန်တလောက်တော့တိပါလေဟိုမတိတာတွေလည်းအများကြီးတော့ရှိပါသေးတယ်
ဟုတ်ကဲ့ဟိုစောစောဆရာပြောတော့တာကတော့သူကတော့ grand scale တွေပေါ့နော်အကြီးဟိုပါစီမံကိန်းကြီးတွေပေါ့ဟိုဟိုသူကရေတိုရေရှည်ဟိုရေလတ်ဆိုပြီးပါလေဆိုပေမဲ့လည်းဒါကြာကြီးတွေစီမံကိန်းကြီးတွေပေါ့ဒေါ်လာဘီလီယံနဲ့ချီပြီးကုန်မဲ့ကိစ္စတွေဒါပေမဲ့ကျွန်တော်တို့ရုပ်တရက်ဖြည့်ရှင်းလို့ရတဲ့ပြဿနာကျွန်တော်မြင်မိတာပေါ့လေရန်ကုန်မြို့မှာသွားလာရင်းနဲ့မြင်မိတာသတိထားမိတာကဥပမာဆိုကြပါစို့မြင်းနီကုန်းမှာရင်ကြောတွေပိတ်တယ်ဆိုလို့ရှိရင်အဲ့ဒီမှာဘာဖြစ်လဲဆိုတော့ platform ပေါ်မှာဟိုအဲ့ဒီမှာရှိတဲ့ဟိုဈေးဆိုင်တွေကသူတို့ကားတွေပစ္စည်းတွေချပြီးတော့တင်ပြီးတော့ထားကြတယ်ကားတွေရပ်ထားကြတယ်ပစ္စည်းတွေရောင်းတယ်အဲ့တော့ platform ကြီးကပိတ်သွားရောဆိုတော့လမ်းညနေကျတော့လမ်းပေးမှာဈေးရောင်းခြင်းနဲ့ဈေးဆယ်တွေက platform ပေါ်မှာရောင်းဝင်မရှိဘဲနဲ့လမ်းပေါ်တက်ရောင်းကြရောအဲ့ကြတော့ရင်ကျောကဟိုလမ်းကကျင်းသွားအဲ့ဒီအဲ့ဒါအပြင်လူတွေကလမ်းလျှောက်တဲ့လူကလည်းတော်တော်ကိုများတဲ့ခါကျတော့အဲ့လူတွေကလည်းလမ်းပေါ်တက်လျှောက်ကြတော့ရင်ကျောကထပ်ပိတ်ပြောင်းဒီကြားထဲမှာဒီတက္ကစီတွေဘာတွေဟိုအငှားရင်တွေကလည်းလမ်းပေါ်မှာရပ်ကြတာတွေရှိတော့တဖြည်းဖြည်းနဲ့ဟိုမောင်းစရာလမ်းကတလန်းတောင်မကြံတော့သလောက်ဖြစ်နေတစ်ဖက်မှာလေဆိုတော့အဲ့ဒီအချိန်မှာကျွန်တော်သတိထားမိတာကရင်ကြောတွေကိုလမ်းမမှာရက်တဲ့ရင်တွေကိုရှင်းပေးတယ်ဟိုဟာပေါ့ဟိုဟာစီမရှိကမ်းရနေတဲ့ရင်တွေကိုဟိုဟာပေါ့သက်ဆိုင်ရာလာပြီးတော့ရှင်းတယ်ဆိုလို့ရှိရင်အဲ့နေ့ဟာရင်ကြောပိတ်ဆို့မှုနည်းတဲ့နေ့ဖြစ်တယ်မရှင်းတဲ့နေ့ကတော့ပိတ်တာပဲလာပြီးတော့မရှင်းလို့ဆိုတော့အဲ့လိုမျိုးတခြားနေရာတွေမှာလည်းအများကြီးရန်ကုန်မြို့နေရာတော်တော်များများမှဖြစ်နေတော့အဲ့လိုမျိုးရှင်းပေးတာတွေကိုပုံမှန်မလုပ်ပေးနိုင်ဘူးလားဥပဒေရှိတယ်အဲ့ဒီဥပဒေကို enforce မလုပ်နိုင်ဘူးလားကျွန်တော်သိချင်တာ
အာဟုတ်တယ်ဟုတ်တယ်အဲ့ဒါကတော့ဟိုကျမတို့ဒီမှာဆိုရင်ဒါပြည်သူလူထုဟိုအများစုပြောနေတာကျမတို့ဟိုရင်ထိန်းရေးတွေတော့ရှိရပေါ့နော်ဒါပေမဲ့ရင်ထိန်းရေးတော်တော်များများကလည်းပေါ့နော်အာပြဿနာပါတယ်ဆိုတော့ဒါဥပဒေရှိတဲ့အတိုင်းမလုပ်ဘူးလေအာအလုံးပြည်တဲ့ဘာလို့ရင်ထိန်းရေးတော်တော်များများကလည်းဒါဟိုလက်ပြလက်ယူမှုကမကြီးကြဘူးလေဆိုတဲ့ခါကျတော့ကျမတို့ဒီမှာဆိုရင်ဒါဖန်စီရဲ့ထက်ပေါ့နော်အာဖန်စီရဲ့ကများနေတယ်လမ်းရှင်းရဲ့ကပေါ့နော်အဲ့တော့ဖန်စီလို့ရှိရင်ပတ်ဆိုင်ရတယ်အဲ့တော့ဆိုင်ရတဲ့လုပ်ငန်းမှာပဲဖိပြီးလုပ်နေတဲ့အခါကျတော့လမ်းရှိရကမရှိသလောက်ဖြစ်နေပေါ့နော်ဒါကြောင့်မို့ဒီမှာလွတ်တော်မှာဆိုမေးမှုပါလေဘာကြောင့်ပေါ့နော်ဒီလမ်းရှိရတဲ့ဖန်စီရကပုံများနေတာလဲဆိုပြီးတော့ဒါအစိုးရကဒီမှာမေးခဲ့ပုံလေအဲ့တော့ဟိုဂျင်းထိတ်ရကဥရရနေရတဲ့ကြားထဲမှာခုနကဖန်စီရကိုပဲအာရုံစိုက်နေတဲ့အခါကျတော့ခုနကလမ်းရှိနဲ့ပုံမှာအရင်အားနေရပေါ့နော်အတချို့နေရာတွေကားပိတ်ပြီးဆို3နာရီ4နာရီကြာလောက်ထိပိတ်တဲ့နေရာတွေရှိတယ်ပေါ့နော်ဒါကတော့ဒါရေးသေးရတဲ့ကဒါဟိုဒါတာဝန်မကြည်ခင်မှုလို့ပဲတော့ကျမကတော့ဟိုရှင်းရှင်းနဲ့မြင်တယ်လေ
။ဟုတ်ကဲ့ဟုတ်ကဲ့
ဒီကလေးတစ်ခုကော်ရက်ရှင်လေးလုပ်ချင်တာ